တရင်စာစီအားနိုင်ငံသမားဟန်တာဝရီဦးဝင်းတင်ရဲ့တန်ဖိုးရှိတဲ့အကြောင်းတွေကိုဒီကနေ့လူငယ်တွေပို့ပြီးသိလာစေဖို့ရည်ရွယ်ပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ဦးဝင်းတင်အမှတ်တရအစီအစဉ်တစ်ခုကိုလမ်းမတော်မြို့နယ်ရန်ကုန်ဘုတ်ပလာဇာမှာမတ်လ12ရက်နေ့ကျရင်ပြုလုပ်သွားမယ်လို့ပွဲစီစဉ်သူတွေကပြောပါတယ်အဲ့ဒီပွဲမှာလူငယ်လေးတွေကဟန်တာဝရီဦးဝင်းတင်အကြောင်းနဲ့ပတ်သက်လို့ဟောပြောရှင်းပြညမှာဖြစ်ပြီးအကောင်းဆုံး3ဦးကိုဆုချီးမြှင့်သွားမှာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြချင်တာပါ။လာမယ့်မတ်လ12ရက်နေ့ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာသတင်းစာဆရာနိုင်ငံရေးသမားဟန်တာဝရီဦးဝင်းတင်ရဲ့89နှစ်ပြည့်မွေးနေ့ဖြစ်တာကြောင့်ပန်မြန်မာနဲ့ရန်ကုန်ဘုတ်ပလာဇာတို့ပူးပေါင်းပြီးဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်လမ်းမတော်မြို့နယ်တန်ဆေး၅လွှာမှာရှိတဲ့ရန်ကုန်ဘုတ်ပလာဇာမှာဦးဝင်းတင်အမှတ်တရပွဲတစ်ခုကိုကျင်းပသွားမှာဖြစ်ပါတယ်။ဘယ်သူလဲဟဲ့ဦးဝင်းတင်ဆိုတဲ့ခေါင်းစဉ်တက်ရတဲ့အကြောင်းနဲ့ပတ်သက်လို့ပန်မြန်မာအဖွဲ့ကစာရေးဆရာမမတ်တီရာစန်းချောင်းကအခုလိုရှင်းပြပါတယ
်။ဘာလဲဟဲ့လူငယ်ဆိုတဲ့ခေါင်းစဉ်နဲ့ဆရာစာအုပ်ကဟိုအလုံးပြီးတဲ့စာအုပ်ဖြစ်တယ်။အဲ့ခါကျတော့ဆရာကလည်းဆရာအသက်ရှိခြင်းချရှိခြင်းကာလမှာကျတော့ဒီသမိုင်းတစ်လျှောက်လုံးမှာတရင်အမှောင်ချထားခဲ့တဲ့တို့ကြောင့်မလို့လူငယ်တွေကဆရာအကြောင်းကိုလုံးလုံးလောက်ပြီးခင်မရခဲ့ဘူးပေါ့အခုဆရာကွယ်လွန်ပြီးကမှပဲဆရာအကြောင်းကိုပြန်ပြီးနောက်ကျောင်းပြန်လေ့လာသလိုဖြစ်နေတယ်ပေါ့နော်အဲ့တော့ပြီးရအောင်ကျွန်တော်တို့ကဖန်တီးပေးပြီးတော့အဲ့လိုပြီးရုံနဲ့မကဘူးသူတို့စိတ်ထဲမှာသူတို့မြင်တဲ့အမြင်သူတို့ခံစားမိသလိုပြန်ပြောတဲ့ဆရာဝန်ကျင်ဆိုတာဘယ်သူလဲဆိုတာမျိုးဖြစ်အောင်လို့ဒီကောင်းစဉ်လေးပေးပြတာပါ
အဲ့ဒီပွဲမှာဟန်တာဝရီဆရာဦးဝင်းတင်နဲ့လက်ပေါ်နေတည်ရှိခဲ့ဘူးတဲ့စာရေးဆရာမောင်မိုးသူဆရာအောင်ဝင်းခေါ်ဦးအောင်ကျိုင်တို့ကသူတို့ကြုံဆုံခဲ့ဘူးတဲ့ဦးဝင်းတင်အကြောင်းပြောပြမှာဖြစ်တယ်လို့စာရေးဆရာတွေဖြစ်ကြတဲ့မျိုးမြင့်ငိမ့်မတ်တီရာဆန်းချောင်းနဲ့ကိုဂျင်မီတို့ကလည်းတောင်းတောင်းမှနေရာယူရင်းဆရာအကြောင်းတွေပြောဆိုကြမှာပါအဲ့ဒီပွဲကိုတက်ရောက်လာတဲ့လူငယ်လေးတွေကသူတို့တည်ထားတဲ့ဦးဝင်းတင်ဆိုတာဘယ်သူလဲဆိုတာကိုစင်ပေါ်မှာတက်ပြီးဟောပြောရှင်ပြိုင်ကြမှာဖြစ်တယ်လို့ရန်ကုန်ဘုတ်ပလာဇာရဲ့တာဝန်ခံကြပြားဆရာစာရေးဆရာမြေမုံလွင်ကပြောပါတယ
်လူကြီးရနည်းနည်းပြောပြီးတော့လူငယ်များပြောရင်ဟာကိုလုံးမယ်ကျွန်တော်နိုင်ငံမှာဘာမဆိုလူကြီးရပြောလူငယ်ရနားထောင်လို့အဆင်အောင်ကျွန်တော်မကြိုက်ဘူးအဲ့တော့အဲ့ဒီဘွဲကလူငယ်တွေအတွက်ဘွဲဖြစ်တယ်ဦးဝင်းမြောင်မတိသေးတဲ့လူငယ်ရောသိအောင်လုပ်မဲ့ဘွဲဖြစ်တယ်အဲ့ဒီမှာလာမဲ့လူငယ်အများကြီးရတက္ကသိုလ်အသီးသီးကကျောင်းသားရွယ်လည်းပါရယ်ဒီရှစ်တန်းကိုယ်တန်းရွယ်ကျောင်းသားကျောင်းသူတွေလည်းပါရယ်သူတို့ရသိပြီးသူတို့ main stage ပေါ်မှာကျွန်တော်သင်ပေးလိုက်မယ် presentation လုပ်ခိုင်းမယ်တို့ရေလောက်တာကိုကျွန်တော်ကပြန်နားထောင်မယ်အကောင်းဆုံး3ရောက်ကိုစုပေးမယ် presentation လုပ်တဲ့ဒီတိုင်းကိုလည်းဘာလဲဟဲ့လူငယ်ဆောက်ကိုလက်ဆောင်ပေးပါမယ
်စိုင်းဆရာမတိရာဆန်းချောင်းနဲ့မြေမှုန်လွင်တို့ကတော့ဆရာဦးဝင်းတင်နဲ့ပတ်သက်တဲ့တို့ရဲ့အမှတ်တရအမြင်တွေကိုပြောလာပါတယ
်ညီမစာပေလောကမှာဆရာဟာညီမတို့တော့အင်မတန်မှကိုပိုင်ဟန်အဖြစ်ရှိပြီးတော့ကိုပိုင်အားထုတ်မှုအင်မတန်ကြီးတယ်ပေါ့နော်ဆရာရဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းသာသမားကလောင်ကိုပို့ပြီးတော့တည်ကြပေမဲ့ဆရာရဲ့ပေါ်တဲ့ဆိုတဲ့ဒီပကြီးနဲ့ပတ်သက်ပြီးတော့လူငယ်တွေခံစားတောင်းကြည့်ခဲ့တဲ့ကလောင်ကိုလည်းသိပြီးတော့မတိလိုက်ကြဘူးပေါ့နော်တံပိုးရှိခဲ့တယ်ပေါ့နော်နောက်ဆုံးတော့ဒီဒီမိုကရေစီရဖို့လို့အတွက်ကိုသူပြောတင်ပြောထိုင်မယ်ဆိုတဲ့စကားကိုဘယ်သူမျက်နှာမှမကြည့်ပဲပြောခဲ့လေအဲ့လိုမျိုးပ
ါကျွန်တော်ဦးဝင်းတော်ပထမဆုံးစဖတ်တာဘာလဲဟဲ့လူငယ်ရေပေါ့နော်အဲ့လူငယ်ရောဖတ်လိုက်တော့ဘာဖြစ်သွားလဲဆိုတော့ကျွန်တော်ဝေးစိတ်ထဲမှာရှိရဟာရေရဲဝင်းဝင်းရေးလို့ရရဲ့ရေးရရမယ်ဆိုရဲဟာမျိုးပေါ့နော်အားအိမ်လို့ရရဲ့သူစာဥစားထွက်တော့ကြောင့်ညီမညီမစပိစစရှိသေးတယ်ဆိုအဲ့စာကထုတ်ခွင့်မရဘူးလေကျွန်တော်ကကြောင့်ခိုးဖက်ရပါဘူးနော်အဲ့တော့အဲ့ဟာကိုစဖက်ပြီးကျွန်တော်အရင် shock ဖြစ်သွားတယ်သူရေးရဟာရဲ့ impedance ပွင့်လင်းနေ impedance တဲ့တော့ကြရဲ့ရေရဲဝင်းဝင်းရေးရရဲ့ပေါ့နော်အဲ့လို sign နေရရဲ့အဲ့ဟာကိုကျွန်တော်လည်းအားကြမိရဲ့
ဟန်တာဝရီဦးဝင်းတင်ကို1930မတ်လ12ရက်နေ့ဘကိုးတိုင်းကျိုးပင်ကောင်းမြို့မှာမွေးဖွားခဲ့တာပါ1959ခုကျေးမွန်သတင်းစာစတင်ထူထောင်ရာမှာပါဝင်ခဲ့ပြီးကျေးမွန်သတင်းစာပြည်သူပိုင်အသိခံရပြီးနောက်မန္တလေးမြို့မှာထုတ်ဝေတဲ့ဟန်တာဝရီသတင်းစာမှာအက်ဒီတာချုပ်အဖြစ်ဆယ်နှစ်နီးပါးလုပ်ကိုင်ရင်းဟန်တာဝရီဦးဝင်းတင်အဖြစ်လူသိများခဲ့ပါတယ်။ကွိဥတ္တရအလင်းစတဲ့ဘာသာပြန်စာအုပ်တွေရေးသားခဲ့ပြီး1958ခုနှစ်မှာဦးဝင်းတင်ဦးဆောင်တဲ့စနေစာပေဝိုင်းကနေမဆလာတပါတီလမ်းစဉ်ကိုဝေဖန်တဲ့စာရန်တစ်စောင်ဖတ်ကြားခဲ့ပါတယ်။1988ရှီလီလုံးဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုစတင်တည်ထောင်ရာမှာပါဝင်ခဲ့ပြီးနောက်ပိုင်းမှာ NLD ပါတီနာယကအဖြစ်ရပ်တည်ခဲ့ပါတယ်။စေကူသားမှုခံယူနေရင်2014ခုဧပြီလ22ရက်နေ့ရန်ကုန်စည်းရုံးကြီးမှာကွယ်လွန်ခဲ့တာအခုဆိုရင်3နှစ်နီးပါးရှိတော့မှာဖြစ်ပါတယ်ခင်ဗျာ။